မြန်မာ၏အာဆီယံရဲ့ဆောင်ရွက်မှုတွေထိရောက်မှုမရှိဘူးဆိုရင်စွမ်းအင်လုပ်ငန်းပါဝင်ဆက်အနာပိုင်တွေအတွက်ဝင်ငွေရလန်းတွေကိုအမေရိကန်အစိုးရကပိတ်ဆို့တံခတ်အရေးယူဖို့ထက်လွတ်တော် Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်ပါတယ်။ရှီတော်ရှန်နိုင်ငံများအတွင်းအာဆီယံနဲ့တွဲဆုံမှုရှိနေတဲ့နိုင်ငံခြားရေးဝန်ကြီး Anthony Blinken အနေနဲ့မြန်မာနိုင်ငံရဲ့အိမ်နီးချင်းတွေအာဆီယံဖွဲ့ဝင်တွေကိုပြက်ပြက်ထားတာသတင်းစကားပေါ့ဖို့မျှော်လင့်ကြောင်းနဲ့ဆက်အနာပိုင်တွေရဲ့လိုရတွေအတွက်အကျိုးဆက်တွေကိုရင်ဆိုင်ဖို့အချိန်တန်ပြီးဖြစ်ကြောင်းပေါ်နူးနေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဆီယနာရှင်ရဲ့ရက်စက်မှုတွေနဲ့တရားမဝင်တဲ့အုပ်ချုပ်မှုအောက်ကမြန်မာပြည်သူတွေကိုမြန်မာအိမ်နီးချင်းတွေနဲ့အာဆီယံကကူညီဖို့ဆန္ဒမရှိဘူးဆိုရင်တော့အမေရိကန်အစိုးရအနေနဲ့ကွန်ဂရက်လွှတ်တော်ကအခွင့်အာဏာအနှင်းထားတဲ့အတိုင်းစစ်တပ်အပေါ်ဖိအားပေးဖို့နဲ့ဗန်နာရေးအရာဖျက်တောက်ဖို့လုပ်ရလိမ့်မယ်လို့လည်းပြောဆိုထားပါတယ်ဒီထဲမှာမြန်မာရေနံနဲ့ဓာတ်ငွေလုပ်ငန်းအပေါ်ပိတ်ဆို့တံခတ်မှုတွေထက်သွင်းရလိမ့်မယ်လို့လည်းတိုက်တွန်းခဲ့တာပါဒီချိန်ထဲမှာပဲပေါ်နူးနေကရုရှားနိုင်ငံကြားရေးဝန်ကြီးစာဂေးလာဗရော့မြန်မာနိုင်ငံကိုတွေ့ရောက်ပြီးမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့တဲ့ပုံမှာလဲ Republican ထိပ်တန်းကောင်းဆောင်မက်ကော်နယ်ကဝေဖန်ခဲ့ပါတယ်။အကြမ်းဖက်မှုတွေကျူးလွန်နေတဲ့သူချင်းချင်းတွေ့ဆုံမှုဖြစ်နေလဲထုတ်ပြန်ခြင်းမှာပြောဆိုထားပါတယ်။